ဆုံးတရမတိမတန်ဆွမ်းမှုမျိုးစားများ2015ခုနှစ်မြန်မာနိုင်ငံမတန်ဆွမ်းသူများ၏အခွင့်အရေးဥပဒေတွင်မတန်ဆွမ်းသူဆိုသည်မှာမွေးရပါဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေကိုယ်ကာယအမြင်အပြောအကြာအသိဉာဏ်စိတ်ပိုင်းဉာဏ်ရည်ဉာဏ်သွေးပိုင်းအာယုံခံစားမှုပိုင်းဆိုင်ရာတစ်ခုသို့မဟုတ်တစ်ခုထက်ပို၍ချွတ်ယွင်းအားနည်းချက်များကိုရည်ရှိခံစားနေရသူများကိုဆိုလိုပါသည်ဟုအတိတ်ပဲဖွင့်ဆိုထားပါသည်ယခုချိန်တွင်မတန်ဆွမ်းမှုမျိုးစားများနှင့်မတန်ဆွမ်းမှုမျိုးစားအလိုက်အဆင့်သတ်မှတ်ချက်များကိုမိတို့အကဲဖြတ်မိမိတို့အမျိုးအစားခွဲခြားမိနှင့်ဆက်လျင်း၍သက်ဆိုင်ရာဝန်ကြီးဌာနများမှဆွေးနွေးမှုများပြုလုပ်နေစေဖြစ်သည်